ခနိုင်ငံမှာရောက်နေတဲ့မြန်မာအလူသမားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးရင်းနဲ့မြန်မာအလူသမားတွေအနေနဲ့မဲပေးခွင့်ရရှိရေးအတွက်အလူသမားရေးဆောင်ရွက်နေသူတွေကဒေါန်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းတင်ပြတောင်းဆိုလိုက်ကြပါတယ်ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ထိုင်းနိုင်ငံခီးစဉ်ရဲ့နောက်ဆုံးနေ့မှာအလူသမားရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးပြောဆိုဆွေးနွေးတာဖြစ်ပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ပထမနေ့ကတည်းကနေဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့ကြိုးစားကြတဲ့ရှစ်ပြောင်းလုံသမားကြီးဆောင်ရွက်နေတဲ့အဖွဲ့ကြီးကိုဘန်ကောက်မြို့မြန်မာတန်ရုံထဲမှာပဲဒေါ်ဆန်းစုကြည်ကတွေ့ဆုံဆွေးနွေးခဲ့တာပါလုံသမားကြီးဆောင်ရွက်နေတဲ့အဖွဲ့ကြီးတွေကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ10နှစ်ကျော်ကာလအတွင်းလူကုန်ကူးခံရသူပေါင်း 8,000 လောက်ကိုကယ်တင်နိုင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ကတော့မနေ့ကထိုင်းနဲ့မြန်မာအစိုးရတွေ MOU နှစ်နိုင်ငံသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့လက်တွေ့လှုပ်ဆောင်တဲ့အခါမှာအလုပ်သမားတွေအတွက်အကျိုးရှိနိုင်မယ့်အချက်လက်တွေကိုတင်ပြနိုင်ခဲ့တယ်ဆိုပြီးအမှုဆောင်တက်လိုက်တာဦးကျော်တောင်းကပြောပါတယ
်ကြီးတူကြီးလို့ခေါ်တဲ့ MOU ကိုအဲ့ဒါကိုကြေကြပြရစီလို့ပွဲစားတဲ့ကုန်းရမလို့ပဲရကျေအုပ်ချုပ်မှုစနစ်ကနေပြီးတော့ဘန်တကူးနဲ့ရှိပါရရကအလုံးလုံးပေါ်သွားတဲ့လူတွေမှာရကျေကလာတာမို့သူကချက်လက်တွေလည်းရပြီးဖြစ်တယ်အဲ့ဒီဘန်ကနေပြီးတော့အဲ့ဒီအလုံးသမားတွေလွားတဲ့ငွေကိုစိတ်ထောက်မယ်အဲ့ဒီဘန်ကနေပြီးတော့လွားတဲ့တို့ကိုယူမယ်အဲ့ဒီအလုံးသမားကြီးအစိုးရကတခင်သွားတာမို့လို့မြန်မာတန်ရုံကိုအဲ့ဒီအလုံးသမားတွေပြန်ချပြန်ပို့ရမယ်မြန်မာနိုင်ငံနေရာမှာရှိတဲ့မိဘတွေကိုပြန်ပို့မယ်ဆိုလဲဘန်ကပြန်ပို့မှာဖြစ်တဲ့အတွက်ကြောင့်လူတွေလုံဆုံးတယ်ငွေတွေလုံဆုံးတယ်ပွဲစားလောကကြီးလည်းပဲမရှိတော့ဖြစ်မယ်ခင်ဗျားတို့သိသိကြတယ်ဆိုလို့ရှိရင်အမှန်ဆုံးဆိုတဲ့ဓမ္မဒေသံကိုကျွန်တော်နဲ့မီဒီယာတွေရှင်းမှာစစ်စစ်ခံပြပါလို့ပြောတာဒီနေ့ချင်းမစစ်စစ်ခံနိုင်တဲ့ဘုရတော်သူကပြောတယ်ပွဲစားတွေတော်တော်ရှုံးနေတဲ့ပုံပဲတဲ့ဒီပွဲစားတွေနဲ့လုံနေတဲ့လုံမရဘူးတဲ့အဲအဲ့ဒါကိုကျွန်တော်ပြောနိုင်လိုက်တယ်အလို့သမားတွေကြီးကအခုကောက်ခြင်းမကောက်ခြင်းကတပိုင်းအခုမကောက်တီတောင်မှနိုင်ငံတော်ကိုဝင်တဲ့ဒီဘက်ကအလို့လုံနေတဲ့အလို့သမားတွေချင်းဝင်ဘလောက်ဝင်နေဆိုတာကိုသိနိုင်တယ်ဒါကြောင့်ဒီလုံကိုလုံဖို့အတွက်ဘန်များဒီစဉ်းနေဖြစ်ပါလိမ့်မယ်လို့အရင်ဝန်ကြီးတွေလက်ထက်ကလို့ထိုင်းဂျပန်နိုင်ငံကကုမ္ပဏီ၃ခုကတာမန်မဟုတ်ဘူးအဲ့ဒီကုမ္ပဏီ၃ခုကဂျပန်နိုင်ငံမဟုတ်46နိုင်ငံမှာမြန်မာနိုင်ငံသားတွေအဖိနှိတ်ခံရတာကိုအကောင့်တွေပေါ်ဖို့အတွက်ဆန်ယုံနဲ့လူထိုင်းနိုင်ငံအနှံ့ပြောမှာအနည်းဆုံးယုံနေပြီးတော့မှလူကိုယ်အနှံ့အတိုင်းရှိတဲ့လူကိုယ်ကိုအတိုင်းရှိတဲ့အလို့သမားတာဝန်ရှိတဲ့ယူလာဖို့လိုတယ်အလို့သမားရေးကိုအမှန်တကယ်စိတ်ဝင်စားတဲ့လူမှုအနှံ့စိတ်တွေရှိတဲ့ဝန်ထမ်းတွေနဲ့အတားထိုးပေးပါလို့ကျွန်တော်ပြောလိုက်တယ်
ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါလိုက်တာဦးထွတ်ချစ်ကတော့ရှေ့ပြောင်းလုံသမားတွေကိုအကာအကွယ်ပေးရေးပေါ်လစီတွေနဲ့ရှေ့ပြောင်းလုံသမားတွေမဲပေးခွင့်ရရှိဖို့အတွက်ပြင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။ဒီကတော့ကျွန်တော်တို့အကြံပေးပြီးတော့ပြောခဲ့တာအလုံးချုပ်ပြောမယ်ဆိုရင်တော့အလုံးသမားအခွင့်အရေးကိုစဉ်းစားကြောက်ဖို့အလုံးသမားတွေရဲ့ကျန်းမာရေးပညာရေးလုပ်ငန်းတွေကိုစဉ်းစားကြောက်ဖို့ကျွန်တော်တို့ဆလာနဲ့မှပြောခြင်းအဓိကအစီရှေ့ပြောင်းလုံသမားတွေအနေနဲ့မဲဆန္ဒပေးပိုင်ခွင့်ရအောင်စီစဉ်ထောင်ရွက်ထားဖို့ဖြစ်ကြတယ်အစိုးရကကျွန်တော်တို့အကြံပေးခဲ့တာရှိပါတယ်။နောက်သူနေလဲတော့ဆိုတော့ခိုင်းစောနဲ့ချိုးရတွေတိုင်းသာမတ်ကြီးတို့တရားရှင်ကြားချက်ရှိတယ်လို့အလို့သမားဝင်ကြီးတွေတရားရှင်ကြားပါတယ်။အလို့သမားတွေနဲ့ပတ်သက်လို့သူတို့တွေနဲ့ပြည်သားကြီးဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းရှိသားသမားတွေအနေနဲ့ထိုင်းနိုင်ငံထဲမှာတရားဥပဒေချိုးဖောက်သူဖြစ်စေမချိုးဖောက်သူဖြစ်စေဒီမှာအစိုးရရဲ့အကူအညီကိုရယူသင့်တယ်ရယူလို့ပြရမယ်ဆိုတဲ့အမျိုးတော့ပြောခဲ့ပါတယ်။
ဒီကနေ့ဆွေးနွေးချက်ထဲမှာတော့အလို့သမားဖွဲ့စည်းတွေကတနအီကြောကြာအပြန်အလှန်ဆွေးနွေးနိုင်ခဲ့ပြီးလိုအပ်တဲ့ဆိုင်ရွက်ဆောင်ရမ်းတွေကိုလည်းဒေါ်ဆန်းစုကြည်နဲ့အစိုးရအဖွဲ့ကိုပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုလာခဲ့တဲ့၃ရက်တာခရီးစဉ်အတွင်းမှာမဟာချိန်မှာရှိတဲ့အလို့သမားတွေနဲ့တွေ့ဆုံခဲ့ပြီးတောင်းတဲ့ချီရှိတဲ့အလို့သမားတွေကတွေ့ဆုံခွင့်မရတာကြောင့်ခရီးစဉ်ပထမနေ့မှာလုံခြုံရေးစီးတွေကျော်တဲ့အထိအလို့သမားတွေနဲ့အာဏာပိုင်တွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေတွေကြောင့်ဒေသဆိုင်ရာအာဏာပိုင်20ကျော်ကိုလည်းထိုင်းအစိုးရကအရေးယူဆောင်ရွက်မှုတွေကိုမနေ့ကပဲစာရေးထုတ်ပြန်ပြီးချက်ချင်းလှုပ်ဆောင်ခဲ့ပါတယ်။အခုခရီးစဉ်အတွင်းမှာတော့ထိုင်းဝန်ကြီးချုပ်နဲ့မနေ့ကတွေ့ဆုံခဲ့ပြီးနှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့ပါတယ်။ပထမသွားဖို့အတွက်စီစဉ်ထားတဲ့ထိုင်းရင်ဒုက္ခသည်စခန်းကတော့ရာဒီဥရုအခြေအနေအရသွားရောက်နိုင်ခြင်းမရှိတဲ့အတွက်ဒီကနေ့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးမှတော့သူမရဲ့၃ရက်တာထိုင်းနိုင်ငံခရီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်ရှင်။